ထိုင်းနိုင်ငံကဂူထဲမှာကျန်နေသေးတဲ့ကျောင်းသားငယ်6 7ယောက်နဲ့သူတို့ရဲ့ဘလုံးအသင်းနီးပြားတို့ကိုကယ်ထုတ်ရေးလူငန်းစဉ်ဒုတိယအဆင့်မကြာခင်မှာပြန်ပြီးတော့စတင်နိုင်လိမ့်မယ်လို့မျှော်လင့်ထားကြပါတယ်။တင်းငွေနေကကယ်ထုတ်ထားပြီးဖြစ်တဲ့ကလေး၄ဦးကတော့ဆေးဥမှာဆေးကုသမှုခံယူနေကြပါတယ်။နောက်ဆုံးသိထားတဲ့အခြေအနေအကြောင်းစုံနဲ့ပတ်သက်ပြီးတော့ကိုညောင်ဝင်းအောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။မယ်ဆိုင်မြို့ကဂူတဲ့ပြိမိနေတဲ့တောဝက်ထိုင်းဘလုံးအသင်းကိုပြန်ပြီးကယ်ထုတ်ဖို့အတွက်15ရက်မြောက်နေ့ဖြစ်တဲ့ဇူလိုင်လ8ရက်တင်းငွေနေမနေ့စင်နိုင်ကစလို့ရင်ငုတ်သမားတွေဂူရဲဝင်သွားပြီးနောက်9နိုင်လောက်အကြာမှာကလေးလေးယောက်ကိုကယ်ထုတ်နိုင်ပြီလို့ထိုင်းအာဏာပိုင်တွေကသတင်းထုတ်ပြန်ထားတာပါလှိုင်ဂူတဲသုံးနေရတဲ့အောက်ဆီဂျင်ဘူးတွေမလုံလောက်တော့ကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေကိုခေတ္တရန်နာထားလိုက်ပြီးအောက်ဆီဂျင်ဘူးတွေပြန်ဖြည့်နေတယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်ပြန်ကယ်ထုတ်လာတဲ့ကလေးလေးယောက်ကိုလောလောဆယ်ချင်းရိုင်းဆေးရုံမှာဆေးကုသစောင့်ရှောက်မှုပေးနေပါတယ်ဒီကနေ့တနင်္လာနေ့မှာကယ်ဆယ်ရေးလုပ်ငန်းတွေကိုပြန်ဆောက်သွားဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောကြောင်းဂူဝါမှာတောက်လျှောက်သတင်းယူနေတဲ့ထိုင်းခြေဆိုင် Network Media သတင်းနဲ့မီဒီယာကွန်ရက်ကဥဆောင်ညွှန်ကြားရေးမှူးကိုအောင်မိုးမြင့်ကပြောပါတယ်
။ဘာဖြစ်လို့စက်ကိုက်ထုတ်မနိုင်လဲဆိုတော့သူတို့ကအောက်ဆီဂျင်ပြတ်သွားလို့လို့ပြောတယ်။အောက်ဆီဂျင်ထပ်ပြည့်ဖို့လိုတယ်။အောက်ဆီဂျင်ထပ်ပြည့်ဖို့လိုတဲ့အတွက်သူတို့လုပ်ငန်းစဉ်ကိုသူတို့ဒီညမှာဆက်လုပ်မယ်။ဒီမနေ့မှမနေ့ဆက်ပြီးတော့သွားနေမယ်ဒီလိုထုတ်လာတဲ့ဟာကပုံမှန်အတိုင်းဆက်လုပ်သွားမယ်ဆိုတဲ့ဟာမျိုးသူတို့ပြောသွားတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဟိုဒီချင်းရိုင်းဆေးရုံမှာရောကလေးတွေကိုဟာလာဘယ်လိုမျိုးပြုစုစောင့်ရှောက်ဖို့ပြင်ဆင်ထားတာတွေသတိထားမိပါဗလဲ
ချင်းရိုင်းခရိုင်ဆေးရုံမှာအေးသူတို့စားမဲ့ဆေးရုံမှာပေါ့ဗျာအဆက်ချစ်ထက်ရှိတယ်ချစ်ထက်မှမှ၄ချက်မှသူတို့ထားမယ်တက်မရေးရာသူတို့အဲ့ဒီခန်းကိုစေးပြပါရည်နဲ့ဆန်းထားတယ်လို့ပြောလို့ရတယ်ကလေးတွေကိုလည်းဒီရောက်လာတဲ့အချိန်မှာသိဖြန်းထားတဲ့ဒီအဝတ်တွေကိုပဲပေးဝတ်ပဲပြီးလို့ရှိရင်မိသားစုတွေလာတွေ့ရင်လည်းသိဖြန်းထားတဲ့ဟိုစစ်ဆေးထားပြီးတဲ့ဒီအဝတ်တွေကိုပဲပေးဝတ်ပြီးမှပေးတွေ့မယ်ဆိုတဲ့ဟာမျိုးတွေသူတို့စနစ်ထားရတယ်။ကျန်တဲ့လူတွေကလုံးဝတွေ့လို့မရဘူး
။နောက်ထပ်ကျန်နေသေးတဲ့ကလေး၈ယောက်နဲ့သူတို့ရဲ့ဘောလုံးနီးပြတူဦးစုစုပေါင်း9ဦးစလုံးကိုကယ်ထုတ်ဖို့နောက်ထပ်၄ရက်ထိအချိန်ယူရနိုင်ခြေရှိတယ်လို့ထိုင်းကယ်ဆယ်ရေးအဖွဲ့ကပြောကြောင်းAB သတင်းတပုတ်မှာဖော်ပြထားပါတယ်။ကြံနေသေးတဲ့ကလေးတွေရောနှီးပြပါ။စိတ်ပိုင်းယူပိုင်းနှမျိုးစလုံးကျမ်းမာကြန့်ခိုင်နေပြီးရေငုပ်ဖြတ်ကူးဖို့အသင့်ရှိကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ကလေးတွေကိုကယ်ထုတ်အပြီးမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကယ်ဆယ်ရေးအဖွဲ့ခေါင်းဆောင်လည်းဖြစ်ချင်းရန်ခရိုင်ယာယီအုပ်ချုပ်ရေးမှူးဖြစ်တဲ့နရွန်ဆတ်အော်တာနခွန်ကတော့သူတို့အဖွဲ့ကိုစိတ်ဓာတ်ပိုင်းဆိုင်ရာအားပေးမှုတွေကကယ်ဆယ်ရေးလုပ်ငန်းတွေကိုအောင်မြင်ဖို့အထောက်အကူဖြစ်စေတယ်လို့ပြောသွားပါတယ
်။ไม่มีวันใดที่เราพร้อมกว่านี้อีกแล้วนะครับถ้าเราไม่เริ่มปฏิบัติการณเวลาที่เราได้เปรียบที่สุดดีเดย์ในวันที่เราพร้อมที่สุด
ဒီကနေ့လိုမျိုးတင့်တော်တဲ့တခြားတရရဲ့မရှိနိုင်ပါဘူး။အကျိုးရလအများဆုံးရှိမဲ့ဒီလိုနေမျိုးမှာမှကယ်ဆယ်ရေးလုပ်ငန်းကိုကျွန်တော်တို့မစနိုင်ဘူးဆိုရင်အခွင့်အရေးတွေဆုံးရှုံးသွားပါလိမ့်မယ်။ဒါကြောင့်ကယ်ဆယ်ရေးကိုမနှက်စင်နိုင်မှာစတာပါ။ဒီကနေ့ရပိုင်းတွင်ကုနာတဝိုက်ကျွန်တော်တို့နဲ့အတူရှိခဲ့ကြသူအားလုံးကိုကျေးဇူးတင်ကြောင်းပြောချင်ပါတယ်။မျောလင့်ထားတဲ့အတိုင်းကျွန်တော်တို့ကယ်ဆယ်ရေးလုပ်ငန်းတွေတရားရဂိုင်းနှုံးအောင်မြင်ဖို့အတွက်ပြည်သူလူထုကလည်းစိတ်သက်ပိုင်းဆိုင်ရာပံ့ပိုးမှုတွေပေးကြပါလို့မေတ္တာရက်ခံပါတယ်
။အစောပိုင်းမှာတုန်းကတော့ကလေးငယ်တဦးစီကိုရင်ငုတ်သမားနှစ်ဦးစီနဲ့ရင်ငုတ်ကိရိယာတွေတုံးပြီးကဲထုတ်မလား။ဒါမှမဟုတ်ကမ်ဘတ်ဆာအထက်ထက်နဲ့အထူးပြုလုပ်ထားတဲ့ပိုက်သေးကိုလေးမှုတ်သွင်းပြီးရင်ငုတ်စရာမလိုပဲကဲထုတ်မလားဆိုတာစဉ်းစားခဲ့ကြတာပါ။ရင်ငုတ်ပြီးကဲထုတ်တဲ့နီးဟာအန္တရာယ်ရှိနိုင်တာကြောင့်အခြားနီးလမ်းမရှိမှသာအဲ့ဒီနီးကိုသုံးသင့်တယ်လို့လှိုင်ကူတွင်ကယ်ဆယ်ရေးကျွမ်းကျင်သူတွေကတတိပေးထားပါတယ်။လောလောဆယ်ကယ်ထုတ်လာတဲ့ကလေးလေးယောက်ကိုတော့အစာပိုင်းမှာရေငုပ်ဖြတ်သန်းနိုင်ပြီးတနင်္လာရောက်မှကယ်ဆယ်ရေးရေငုပ်သမားတွေကဂူပြင်ရောက်တဲ့အထိတည်ထုတ်လာတာလို့ချင်းရန်ခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်။ဒါပေမဲ့ဘယ်လိုတည်ထုတ်လာသလဲဆိုတဲ့အသေးစိတ်ကိုတော့ပြောမသွားပါဘူး။တောဝက်ဘလုံးအသင်းဟာဇွန်လ23ရက်နေ့ကစလို့ထမ်လွန်းနန်နွန်ကြောက်တောင်ဂူထဲဝင်သွားတာပါ။သူတို့ဝင်သွားပြီးမိုးတဲထန်စွာရွာလိုက်တာကြောင့်လှိုင်ကူထဲရေကြီးပြီးကူဝါကနေနှမိုင်ခွဲကြော်အကွာလောက်ကကုန်းလေးပေါ်မှာတက်နေခဲ့ကြရင်လာကယ်မဲ့သူတွေကိုမျှော်နေခဲ့ကြတာပါအခုရပိုင်းတွင်ချင်းရိုင်ခရိုင်တဝိုက်တကြော့ပြန်မိုးတဲထန်လာမယ်ဆိုတဲ့မိုးလေဝသခန့်မှန်းချက်ရှိနေပြီးမိုးများလာရင်ဂူထဲရေဝင်ပြီးထိုင်းကလေးတွေကိုကယ်ထုတ်ရေးဟာပိုပြီးခက်ခဲသွားမယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ